မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေတိုးချက်တာစီရေးဆိုင်ရာနိုင်ငံဆွေးနွေးပွဲအစမှာပဲလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်မဲ့အစီအစဉ်ကိုအမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ကကြေညာလိုက်ကြပါတယ်။အမေရိကန်ပြည်ထောင်စုဟာတောင်ကိုရီးယားနိုင်ငံမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေမှာ B1B နဲ့နျူကလ িয়ার လက်နက်သယ်ဆောင်နိုင်တဲ့ B52 ဘုံးကျဲလေယာဉ်တွေ၊ရေဒါနဲ့ဖမ်းလို့မရနိုင်တဲ့ F22 Stealth တိုက်လေယာဉ်တွေအပြင်နျူကလ িয়ার စွမ်းအင်နဲ့ခုံမောင်းနိုင်တဲ့ရင်ငုတ်သင်္ဘောတွေထားရှိရေးအတွက်စီစဉ်နေတယ်လို့ကာကွယ်ရေးနဲ့တန်တမာအတိုင်းဝိုင်းကပြောပါတယ်။ပို့ထိုးနေမှာအစပြုလိုက်တဲ့အဆင့်မြင့်နျူကလ িয়ার မဟာဗျူဟာကာကွယ်တားဆီးရေးနဲ့အတမင်ကန်အဖွဲ့ရဲ့စီဝေပွဲကျင်းပတဲ့ဒပြိုင်ထဲမှာပဲမြောက်ကိုရီးယားဟာကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার စစ်ပွဲဖြစ်ပေါ်ရေးအတွက်လှုပ်ဆောင်နေတယ်လို့အမေရိကန်ကာကွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးတို့ကတမူထူးခြားစွာလူသိရှင်ကြားပြောင်းပြောကြားလိုက်ကြပါတယ်။နျူကလ িয়ার လက်နက်သုံးဆွဲခဲ့ရင်အဲ့ဒီသုံးဆွဲမှုရဲ့အစမတန်ကြီးမားတဲ့တုံ့ပြန်မှုနဲ့ရင်ဆိုင်ရမယ်လို့ 2+2 လို့ခေါ်တဲ့တောင်ကိုရီးယားကာကွယ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးတွေနဲ့ပြုလုပ်တဲ့ဆွေးနွေးပွဲမှာအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။တောင်ကိုရီးယားရဲ့လုံခြုံရေးကိုအမေရိကန်ရဲ့ကာကွယ်ဆိုင်ရာလှုပ်ဆောင်နိုင်စွာအားလုံးနဲ့အပြည့်အဝကာကွယ်ပေးထားကြောင်းအမေရိကန်ကမဟာမိတ်နိုင်ငံတွေကိုနျူကလ িয়ার လက်နက်နဲ့အကာအကွယ်ပေးထားတာကိုညှိနှိုင်းပြီးကာကွယ်ရေးဝန်ကြီးကာတာကပြောကြားလိုက်ပါတယ်။